သင်ဟာ SPS မြန်မာပိုင်းနဲ့အတူရှိနေတာပါ sps.com.au/burmese မှာပို့မထူးခဲ့တဲ့သတင်းစာမားတွေကိုရှားဖွေပ
ါ SPS မြန်မာပိုင်းကိုအင်ကာနဲ့စနေနေ့ည10:00နာရီမှနားဆင်နိုင်တယ်လို့ online ကနေလည်းအချိန်မီနားဆင်နိုင်ပါပြီ
တော်ရရှိမြတ်မြဩစတြေးလျဆရာဝန်တွေပြောနေတာကသူတို့စီးကျိတ်ကင်ဆာလို့ခေါ်တဲ့ prostate cancer နောက်ပိုင်းအဆင့်ကိုရောက်နေတဲ့လူနာတွေကိုဆေးအသစ်တစ်ခုနဲ့ဆန်းသက်ကုသနေတာကကောင်းမွန်တဲ့အဖြေရလဒ်တွေရရှိနေတယ်လို့ဆိုပါတယ်ဒီယောဂါကကုသဖို့ခက်ခဲပြီးနှစ်စဉ်ဩစတြေးလျအမျိုးသား3200ဟာ prostate cancer နဲ့သေဆုံးနေစေဖြစ်ပါတယ်ဩစတြေးလျဆရာဝန်တွေပြောတာကတော့ကမ္ဘာရဲ့ပထမဆုံးပေါင်းစပ်ထားတဲ့ဆေးနဲ့ဆန်းသတ်မှုကလူနာတွေကိုမျှော်လင့်ချက်အသစ်တွေပေးနေတယ်လို့ဆိုပါတယ်။ Bernard Lefers ဟာကမ္ဘာတဝန်းမှာရှိတဲ့သန်းပေါင်းများစွာသောအမျိုးသားတွေလို prostate cancer နဲ့နေနေရသူဖြစ်ပါတယ်။ဒါပေမဲ့ Sydney မြို့က St. Vincent ဆေးရုံမှာဒီပေါင်းစပ်ထားတဲ့ဆေးအသစ်နဲ့ဆန်းသတ်ခံနေတဲ့ Lefers ပြောတာကတော့အခုဆိုရင်သူသက်သာကောင်းမွန်လာတာကြောင့်ဒါကအောင်မြင်မှုရနေတဲ့ဖြစ်စဉ်တစ်ခုဖြစ်တယ်လို့ပြောဆိုပါတယ
် I'm feeling good very good I can do everything I want It's not a hard treatment The chemotherapy
ကျွန်တော်အရင်ကောင်းမွန်နေတယ်လို့ခံစားရပါတယ်အရင်ကောင်းပါတယ်ကျွန်တော်လှုပ်ချင်တာတွေအားလုံးကိုလှုပ်လို့ရပါတယ်ဒါကခက်ခဲတဲ့ကုသခံယူရတာမဟုတ်ပါဘူး chemotherapy ကတော့အရင်ခက်ခဲပါတယ်အရန်ခက်ခဲတဲ့ကုသမှုပါမစ္စတာလဖာစာတောင်ပစိဖိတ်ကျွန်းဖြစ်တဲ့ညိုမီယာကလာရောက်သူဖြစ်ပြီးအဲ့ဒီမှာကုသနိုင်ဖို့ရွေးချယ်နိုင်တာကအရန်အခက်သက်ရှိတယ်လို့ဆိုပါတယ်သူ prostate cancer ကသူ့အရိုးတွေနဲ့အဆုတ်ကိုပြန့်နှံ့သွားပြီးမှဒီဆန်းသတ်မှုထဲမှာပါဝင်ဖို့ရွေးချယ်ခံရတဲ့အမျိုးသား56ယောက်ထဲကတစ်ယောက်ဖြစ်ပါတယ်ဒီဆန်းသတ်ကုသမှုဟာမစ္စတာလဖာအတွက်ရရှိနိုင်တဲ့နောက်ဆုံးကုသမှုဖြစ်ပြီးဒါကအောင်မြင်မှုရှိတယ်လို့ Saint Vincent ဆေးရုံကပါမောက္ခ Louis and Matt ကပြောဆိုပါတယ်
. So Bernard had already failed at least 2 lines of chemotherapy and all other available treatments and you can see there's a
Bernard ကကီမိုသီရပီအနည်းဆုံးနှစ်ဆုံနဲ့တခြားရရှိနိုင်တဲ့ကုသမှုအားလုံးကိုပေးပြီးပါပြီဒါပေမဲ့အဲ့ဒီကုသမှုတွေကမအောင်မြင်ပါဘူးပြီးတော့သင်အဲ့ဒီမှာအရေးအတွက်နဲ့ပြင်းထန်မှုသိသာစွာရောကြလာတာကိုတွေ့ရှိရပါတယ်ဒီဆန်းသတ်မှုမှာဆေးနှမျိုးကိုအသုံးပြုပါတယ်တခုကအလားအလာကောင်းတဲ့ကင်ဆာဆေးဖြစ်တဲ့ Lutetium PSMA ဆိုတာဖြစ်ပြီးဒီဆေးက Tumor Cells ကိုတိုက်ခိုက်ဖို့သေမွားတဲ့ Radioactive ပမာဏကိုသွေးကြောကနေတစ်ဆင့်ထိုးသွင်းတာဖြစ်ပါတယ်ဒူရီယာအဆန်းဆေးကတော့ Vionder လို့ခေါ်ပြီးဒီဆေးကိုအစွေရင်ဆရာဝန် Graham Kelly ကတီထွင်ထားတာဖြစ်ပါတယ်။ဒေါက်တာ Kelly က Prostate Cancer ကနေအသက်ရှင်ကျန်ခဲ့သူဖြစ်ပြီးဒီဆေးကိုသူ့ကိုယ်သူထိုးသွင်းဆန်းသတ်ခဲ့တာဖြစ်ပါတယ်
။ We believe that Vionder works by enhancing the body's ability
ကျွန်တော်ယုံကြည်တာက Vionder က Cancer ကိုတိုက်ဖျက်ဖို့ခန္ဓာကိုယ်ရဲ့စွမ်းအားကိုမြင့်တင်ပေးတာလို့ကျွန်တော်တို့ယုံကြည်ပြီးကျွန်တော်တို့အခုပြောနေတာကကိုခံအားစနစ်ကိုပါဒီဆန်းသတ်မှုရဲ့အဖြေရလဒ်တွေကိုကဘာကစိတ်ဝင်တစားကြည့်နေကြပါတယ်ပြီးတော့ဆရာဝန်တွေကလူတီတင် PSC ဆေးကိုကျေပြန့်စွာရရှိနိုင်ဖို့လှုံ့ဆော်နေကြပါတယ် Prostate Cancer Foundation က CEO Jeff Dunn ကသူ့အနေနဲ့ဒီအဖြေရလဒ်တွေကိုမြင်တွေ့ရတော့အရင်စိတ်လှုပ်ရှားမိတယ်လို့ဆိုပါတယ်
။ There's some exciting research work being done in this country. In fact, world-leading research work.
ဒီနိုင်ငံမှာစိတ်လှုပ်ရှားစရာကောင်းတဲ့သုတေသနတချို့လုပ်နေပါတယ်။တကယ်တမ်းမှာ prostate cancer ကုသတဲ့နေရာမှာကဘာကိုဥဆောင်နေတဲ့သုတေသနလုပ်ငန်းတွေပါ။နှစ်စဉ်ကဘာတဝမ်းမှာအမျိုးသား 1.3 သန်း prostate cancer ဖြစ်တာကိုတွေ့ရှိနေရပါတယ်။Mr. Lefer ကမကြခင်ညူမီယာမှာရှိတဲ့သူ့မိသားစုထံပြန်နိုင်ဖို့အတွက်မျှော်လင့်နေတယ်လို့ဆိုပါတယ်.
It's not the hand for me. It's not the hand. I continue I want to fight. So the last 4 years is very exceptional, very beautiful for all my family.
Chano twe da ga asou ma houp ba bu asou ma houp ba bu chano set lut twa ni ma ba chano twon lan tai khai lu ba de chano twe lun ga de le ne ka ayan go thu cha ba de chano ro mi tha su a long twe ayan go hnit set phwe ya phit ni ba de ayan kaung ba de chano a ni ne ayan jesus tin de lu pyo chin ma de tora shin mya kya australia ma prostate cancer go san tat de twe thop bi PSC စစ်ဆေးတဲ့စနစ်ရှိပါတယ်ဒီစစ်ဆေးတာကအခမဲ့ဖြစ်ပေမဲ့သစ်မှာ prostate cancer CJ cancer ရှိမရှိကိုအခြေခံအားဖြင့်ပြသနိုင်ပါတယ်အကြအားဖြင့်အသက်55နှစ်မှာ PSC စမ်းစစ်တာကိုလုံးတင်ပြီးသစ်မိသားစုထဲမှာ prostate cancer ရှိသူရှိခဲ့ရင်တော့အသက်40လောက်ထဲကစမ်းစစ်သင့်တယ်လို့ဆိုပါတယ်သောရရှင်များခင်ဗျာမြေသီယောဂါဘီသီကင်ဆာမဆိုးကစောစည်းစွာတွေ့ရင်လုံးဝပျောက်ကင်းသွားနိုင်တဲ့အတွက်မိမိခန္ဓာကိုယ်မှာတခုခုပြောင်းလဲနေတယ်လို့ထင်မိရင်တောင်သင့်အထွေထွေကုဆရာဝန်နဲ့တိုင်ပင်စစ်ဆေးသင့်ပါကြောင်းပြောဆိုရင် SBS သတင်းဌာနကဆန်ဒရာဖလူးနဲ့ကလော်ဒီယာဖာဟာတူရဲ့ဆောင်းပါးကိုဘာသာပြန်တင်ဆက်ပေးလိုက်ရပါတယ်ခင်ဗျာ
SBS Radio App ကို download လုပ်ပြီးနားဆင်မှတ်ချက်ပြုနိုင်ပါတယ်။ဒါရိုက်သူမဟုတ်အချိန်မြေးနားဆင်နိုင်ပါပြီ။စက်တမ်းမှာပါဝင်နိုင်သလိုဆက်သွယ်မှုလည်းပြုလုပ်နိုင်ပါတယ်။ Google Play ဒါမှမဟုတ် App Store မှာအခမဲ့ရယူနိုင်ပါပြီ
။ဒါမျိုးသတင်းဆောင်မာရီကိုပိုနားဆင်လိုပါလား Apple Podcast, Google Podcast, Spotify တို့မှာသင်ပင်ရာဖြစ်ဖြစ်ရယူတဲ့ Podcast ကနေပါ